မြန်မာပြည်မှာပထမဆုံးကျင်းပတဲ့ပြည်ရင်းပြည်ပအခြေဆိုင်တိုင်းရင်းသားမီဒီယာအဖွဲ့တွေရဲ့သုံးရက်ကြာညီလာခံဟာမနေ့ကပြီးဆုံးသွားပြီးဒီညီလာခံမှာတော့အသစ်ပြတ်ထမ်းမဲ့မီဒီယာဥပဒေမှာတိုင်းရင်းသားတွေပါဝင်ရေးသားခွင့်ရရေးနဲ့ပြည်ရင်းငြိမ်းချမ်းရေးဖြစ်စဉ်တွေမှာတိုင်းရင်းသားမီဒီယာတွေကတိကျမှန်ကန်တဲ့သတင်းတွေတင်ပြနိုင်ရေးတွေကိုဆွေးနွေးဆုံးဖြတ်ခဲ့ကြပါတယ်။ဒါအပြင်ပြည်ရင်းပြည်ပမှာခြေစိုက်တဲ့တိုင်းရင်းသားသတင်းမီဒီယာကွန်ရက်တစ်ခုကိုလည်းဖွဲ့စည်းဆောင်ရွက်ဖို့ဆုံးဖြတ်ခဲ့ကြပါတယ်။အပြည့်အစုံကိုတော့ဒီညီလာခံကိုကိုရိုင်းတက်ရောက်သတင်းယူခဲ့တဲ့ VOA သတင်းတော်ကိုမိုးစောကသတင်းပေးပို့ခဲ့ပါတယ်ရှင်။
ဟုတ်ကဲ့မွန်ပြည်နယ်မော်လမြိုင်မြို့မှာကျင်းပတဲ့တိုင်းရင်းမီဒီယာညီလာခံကိုမွန်ပြည်နယ်ဝန်ကြီးချုပ်ပြည်ကြားရေးဝန်ကြီးဌာနဒုတိယဝန်ကြီးပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်ပြည်နယ်လွှတ်တော်ကကိုယ်စားလှယ်ရီအပါအဝင်နိုင်ငံရေးပါတီ9ပါတီနဲ့မီဒီယာအဖွဲ့34ဖွဲ့လူထုအခြေပြုအဖွဲ့20ကကိုယ်စားလှယ်150လောက်ပါဝင်တက်ရောက်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်ဒီညီလာခံအတွင်းမှာအဓိကဆုံးဖြတ်ခဲ့တဲ့အချက်တွေကိုတော့ကိုယ်တိုင်ပါဝင်တက်ရောက်ခဲ့တဲ့ထိုင်းနိုင်ငံအခြေစိုက်လွတ်လပ်တဲ့မွန်သတင်းဌာနအယ်ဒီတာချုပ်နိုင်ကစော့မွန်ကအခုလိုပြောပါတယ်
ဆွေးနွေးတဲ့ချက်တော်များကြီးပါပဲပထမအချက်ကတော့ဒီကြာခင်မှာပေါ်ပေါက်လာမယ့်မီဒီယာဥပဒေမှာတိုင်းရင်းသားမီဒီယာရဲ့အခန့်ကဏ္ဍအထူးအရေးကြီးတယ်လို့ကျွန်တော်ပြောချင်တယ်မီဒီယာဥပဒေထဲမှာကျွန်တော်တို့ရဲ့အခန့်ကဏ္ဍတွေပြပြပြပြပေါ်လာဖို့ကကျွန်တော်တို့ကကိုယ်တိုင်ပါဝင်ရေးဆွဲနိုင်ဖို့ကျွန်တော်ဆွံ့ပြေချပါတယ်ကျွန်တော်တို့ကအခုကတိုင်းရင်းသားဒေတာထဲမှာညီညာရေးရှိဖို့လိုမယ်ညီညာရေးရှိမှလာရင်ဒီပညာရေးလူမှုရေးစတဲ့စီးပွားရေးစတဲ့ကိစ္စတွေအရရထူးတက်လာမယ်ဆိုတော့ကျွန်တော်တို့တိုင်းရင်းသားမီဒီယာတွေရဲ့အဓိကတာဝန်တစ်ခုကဒီညီညာရေးဖြစ်စဉ်မှာဒီမှန်ကန်တဲ့သတင်းတွေပို့ပေးဖို့နဲ့မှန်ကန်တဲ့သတင်းတွေကိုပမာပြည်လူတို့တရားလုံးကြားဖို့ကတော့ကျွန်တော်တို့ရဲ့ဒါအဓိကတာဝန်ဖြစ်တယ်လို့ဆွံ့ပြေချပါတယ်
အခြားအရေးပါတဲ့ဆုံးဖြတ်ချက်တစ်ခုကတော့တိုင်းရင်းသားဒေသတွေမှာမီဒီယာလုပ်ငန်းတွေဖွံ့ဖြိုးတိုးတက်လာဖို့အတွက်ပြည်ရင်းပြည်ပတိုင်းရင်းသားမီဒီယာတွေပူးပေါင်းဆောင်ရွက်ဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒီဆုံးဖြတ်ချက်ကိုအကောင့်ထဲပို့ဖို့အတွက်လည်းစိန်ခေါ်ချက်တွေအများကြီးရှိနေတယ်လို့နိုင်ငံစော့မုံကဆက်ပြောပါတယ်။
စင်ခွကျတဲ့တော့များကြီးပါပဲပထမဦးဆုံးကတော့ဒီတွာလာရေးခီတွာလာရေးခက်ခဲတွေကိုကျွန်တော်တို့တွေ့နိုင်တယ်ဆိုတော့ကျွန်တော်တို့မှာတိုင်းရင်းသားလူမျိုးစုတွေကကျေပြတဲ့ဒီတကယ်ဟိုဘမပြည်မြေမတိုးတက်နေတဲ့ဒေတာတွေမှာရှိနေတဲ့အတွက်ကျွန်တော်တို့ဒီ challenge ကြီးကိုတွေ့ရပါလိမ့်မယ်ဒုတိယချက်ကတော့ဒီကျွန်တော်တို့မှာကဟိုနေ့မှာတိုင်းရင်းသားတွေဂျာနယ်မှာကျွန်တော်တို့ဒီမီဒီယာလုပ်ငန်းလုပ်တဲ့ခါမှာကျွန်တော်တို့ကဒီတကယ်ပင်မမီဒီယာတွေလောက်ဈေးကွက်ကမကြီးဘူးရဈေးကွက်တိတ်သေးတယ်ဈေးကွက်တိတ်သေးတဲ့ခါမှာဒီ challenge ကိုလည်းကျွန်တော်တို့တွေ့ရမှာပဲနောက်တစ်ချက်ကြတော့ဒီမီဒီယာပုံပြေးလုပ်ငန်းကိုစတင်လုပ်တဲ့ခါမှာလည်းကျွန်တော်တို့တင်နန်းတွေပါတွေပေးတဲ့ခါမှာပြန်လဲစုစည်းရမယ့်အခြေအနေငွေကြေးအခြေအနေစသဖြင့်ပေါ့နော်ဒီ challenge မှုတွေတော့အများကြီးကြုံရမှာဖြစ်ပါတယ်
မွန်ဘာသာနဲ့ထုတ်ဝေတဲ့အမတ်တိန်ဂျာနယ်ရဲ့အက်ဒီတာချုပ်နိုင်မောင်တိုးကတော့တိုင်းရင်းသားမီဒီယာတွေကြုံတွေ့နိုင်တဲ့အခက်အခဲကိုအခုလိုပြောပါတယ
်ကျွန်တော်တို့တိုင်းရင်းသားတွေတက်ကတော့ရင်းနှောင်းကဆိုလို့ရှိရင်ကျွန်တော်တို့မွန်စာအုပ်ကိုထုတ်ကြည့်လို့ရှိရင်ဘာသာပြန်ပေးရတယ်အဲဒီစာအုပ်ထုတ်ရတဲ့အခက်အခဲပြန်ဘာသာပြန်ပေးရတဲ့ပြဿနာတစ်ခုကလည်းရှိလိုက်သေးတယ်အဲ့တော့အခုအဲ့ဒီဘိုင်းကိုရှော့လိုက်တဲ့အခါကျတော့ဆာဗီစီကဏ္ဍကိုရှော့လိုက်တဲ့အခါကျတော့တော်တော်လေးကိုလွယ်ကူပါရတယ်လေကတော့အောင်အောင်မြင်မြင်လည်းဖြစ်တယ်ဟိုစောက်လည်းအများကြီးထွက်နိုင်တယ်အဲဒါမဲ့ဟိုရေဒီယိုဘိုင်းတို့ကျွန်တော်တို့ TV ဘိုင်းတွေကြတော့ကျွန်တော်တို့မှာအခက်အခဲရှိအောင်အသက်ပညာဘိုင်းနဲ့ပတ်သက်ပြီးကျွန်တော်တို့ဟိုတိုင်းရင်းသားတွေမှာအတွေ့အကြုံကတိတ်မရှိဘူးမရှိတော့အခက်အခဲတော့ရှိလိမ့်မယ်ထင်တယ်အဲ့ဒီအခက်အခဲတွေကိုဟိုနိုင်ငံတော်ကဖြစ်ဖြစ်အဖွဲ့အစည်းကဖြစ်ဖြစ်ပတ်ပိုးပေးနိုင်လို့ရှိရင်တော့ဟိုထောက်ပတ်ပုံစံမျိုးတွေအမျိုးမျိုးလုပ်ပေးရလို့ရှိရင်ကျွန်တော်ထင်တယ်ဒီတိုင်းရင်းသားမီဒီယာတွေအများကြီးပွင့်လင်းလာပါလိမ့်မယ
်တိုင်းရင်းမီဒီယာညီလာခံကတိုင်းရင်းသားမီဒီယာတွေဖွံ့ဖြိုးရေးအတွက်မီဒီယာဌာနကြီးတွေကကူညီပံ့ပိုးပေးဖို့သက်ဆိုင်ရာတိုင်းဒေသကြီးတွေနဲ့ပြည်내အစိုးရတွေကလည်းတိုင်းရင်းသားသတင်းမီဒီယာတွေတိုးတက်ဖွံ့ဖြိုးစေဖို့အတွက်လွတ်လွတ်လပ်လပ်ဆောင်ရွက်ခွင့်ပေးဖို့ဆိုတဲ့အချက်တွေကိုလည်းတောင်းဆိုထားပါတယ်ဒီညီလာခံကိုတော့ထိုင်းအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်မှာအခြေစိုက်တဲ့ကချင်ကရင်ကရင်နီကောကရချင်းမွန်ရခိုင်ရှမ်းနဲ့အခြားမီဒီယာအဖွဲ့17ဖွဲ့ပါဝင်တဲ့နိုင်ငံတကာမြန်မာသတင်းခေါ် Burma News International အဖွဲ့နဲ့မော်လမြိုင်အခြေစိုက် Tanlawin Times နဲ့လမ်းပြကျယ်မွန်သတင်းဂျာနယ်တိုက်တွေကကမကထပြုဆောင်ရွက်ခဲ့ကြတာဖြစ်ပါတယ်